Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရလားခင်ဗျာဗီဝေမေကန်တိုင်းရဲ့2019ခုနှစ်မေလ2ရက်စာသာပတင်းညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဝါရှင်တန် DC မြို့တော်ကနေတိုင်းလူမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပါပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗင်နီဇွဲလားတက်ကန်ခေါင်းဆောင်ကဒီနေ့ဆက်မဲ့ဆန္ဒပြလှုပ်ရှားမှုကနေထူထူစပိတ်ထိဆင်းနေသောမဲ့အကြောင်းပြောလိုက်ပါရစေ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးရဲ့လက်ထောက်ဝန်ကြီးဒေးဗစ်ဟေးရဲ့မြန်မာနိုင်ငံခီးစဉ်တွင်ဒီနေ့မှာတော့ရခိုင်ပြည်နယ်ကိုသွားပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့တူညီညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ကြောက်တန်းရွာမှာဒီဒီမနက်ပိုင်းစောပိုင်းမှာတော့ပြစ်ခတ်မှုကြောင့်တိုက်ဆုံမှုတွေရှိခဲ့ပါတယ်
။မြေတနာကြီးကတော့ပါ CCTV ပြစ်ခတ်လို့ဆောက်ရတယ်၊ဆောက်ရတယ်ကဒီပြင်းတယ်။ဘာမှမဖြစ်စင်းတယ်လို့ကသူကပြစ်ခတ်တာ
။ဒီအကြောင်းနဲ့အတူအမေရိကန်လက်ထောက်နိုင်ငံသားကြီးဝင်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်တခါကပ္ပသတင်းလွတ်လပ်ခွင့်နေ့အစီရင်ခံစာအကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လင်းဦးနဲ့မတ်ဆုမြတ်မွန်တို့ပြောပြပေးပါဦးခင်ဗျာ။
ဗင်နီဇွဲလားနိုင်ငံမှာယာယီသမရဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဝါဂွာဒူကဒီနေ့စတင်မဲ့ဆန္ဒပြလှုပ်ရှားမှုကနေထူထူစပိတ်တရားထိဆင်းနွှဲသွားမယ်ကြောင်းပြောဆိုလိုက်ပါတယ်။လူလူအုံချမှုနဲ့သမရနီကိုလတ်မာဒူရူအစိုးရကိုယာယီကနေအများဆုံးဖယ်ရှားနိုင်မှုအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်တာပါ။ကာကတ်မျိုးတော်ကလမ်းနေပေါ်မှာလျှက်ချဆန္ဒပြဝဲတွေအတွင်းမှာတော့အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေနဲ့လူယုံရေးတပ်ဖွဲ့တွေကြားရုံးရင်းဆက်ကတ်တွေလည်းဖြစ်ပွားခဲ့ပါတယ်။စစ်တပ်ထိပ်ကောင်းဆောင်တွေပဲပြောင်းလာကြဖို့အတိုက်ခံကောင်းဆောင်တွေတိုက်တွန်းချက်ကိုလည်းတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။တိုက်ပြည်မှာငွေကြေးဖောင်းပွားမှုတွေအဆမတန်ကြီးထွားနေတာအစားအသောက်လောင်စာစီးပွားနဲ့လက်ဆင်မီပြတ်တောက်မှုတွေကြောင့်တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေကလည်းတိုက်ပြည်ကထွက်ပြေးနေကြရတာပါ။တိုက်ခံတွေထိကျုပ်ထားတဲ့လွတ်တော်ဥတာဝါကွဲတို့ကတော့ပြည်ရဲ့နေ့ဒီဇင်ဘာလနဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့အတွက်သမရမာရူဟာတရားမဝင်မှုဆိုပြီးခြေခံဥပဒေပါပြဋ္ဌာန်းချက်အရယာယီသမရဖြစ်ကြေညာထားတာဖြစ်ပါတယ်။
2016အမေရိကရွေးကောက်ပွဲမှာဝင်နောက်ဆက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယိုရဲ့တာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိအစီရင်ခံစာနဲ့ပတ်သက်တဲ့အောက်လွှတ်တော်ဌာနပွဲကိုတရားသူကြီးချုပ်ဝီလျံဘာမတက်တော်ပေမဲ့ဌာနပွဲကိုဒီကနေ့ဆက်လုပ်သွားမှာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီဌာနပွဲမှာတရားသူကြီးချုပ်ဘာကလာရောက်ထွက်ဆိုဖို့အရင်ကစီစဉ်ထားပေမဲ့ပုံတစ်ခုနဲ့ညနေကမှမလာဖြစ်တော့ဘူးလို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ကော်မတီအမှုတန်းတွေကိုကော်မတီဥက္ကဋ္ဌကမေးခွန်းမေးခွန်းပြုတာဟာမသင့်တော်ဘူးလို့တရားရေးဌာနကပြောကြားပါတယ်။ကော်မတီဝင်တွေရဲ့ဓာတ်ရိုက်မေးခွန်းတွေကိုတော့တရားသူကြီးဘာကဖြေဆိုဖို့လိုလားတယ်လို့လည်းတရားရေးဌာနကပြောပါတယ်။ဌာနဘွဲမှာကော်မတီဝင်40ယောက်စီကတယောက်ကို5မိနစ်စီမေးခွန်းမေးခွန်းပေးပြီးရင်ကော်မတီရဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရှေ့နေတွေကတစ်ဖက်ကိုမိနစ်30စီမေးခွန်းမေးခွန်းပေးဖို့အတွက်ကော်မတီဥက္ကဋ္ဌဂျယ်ရယ်နက်လာကစီစဉ်ထားတာပါ။ရှေ့နေချုပ်ဘာကကော်မတီဝင်တွေရဲ့အမေးကိုဖြေဆိုဖို့သဘောတူပေမဲ့ရှေ့နေတွေရဲ့မေးခွန်းတွေကိုဖြေဆိုဖို့ညှဉ်းဆန်ပြီးတော့ဈာနာပွဲကိုမလာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်တရားရေးကော်မတီမှဗုဒ္ဓဟူးနေ့ကဈာနာပွဲအတွင်းမှာတော့အထူးဆောင်တန်းရည်မှုမော်လာရဲ့အစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ရှေ့နေချုပ်ဘာကဖြေဆိုခဲ့ပါတယ်။သမရထရမ်ကတရားစီရင်ရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စမှာအထူးဆောင်တန်းရည်မှုကအစီရင်ခံစာထဲမှာအပြစ်ကင်းမကင်းကောက်ချက်ချမှတ်ထားပေမဲ့ထရမ်အပေါ်ရာဇဝတ်ကြောင်းနဲ့အရေးယူနိုင်လောက်တဲ့အပြစ်မှုမမြောက်တဲ့အတွက်အပြစ်ကင်းတယ်လို့သူကဆုံးဖြတ်ကောက်ချက်ချခဲ့တာဖြစ်တဲ့အကြောင်းရှေ့နေချုပ်ကထွက်ဆိုသွားပါတယ်။
ယူရိုနိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေယာယီဖိရှားထားတာကိုရပ်ဆိုင်ပြီးအမေရိကန်ကစီးပွားရေးတံခတ်မှုတွေတုံ့ပြန်မှုပြင်ဆင်နေပါတယ်။ယူရိုနိုင်ငံကရေနံတွေကိုအဓိကဝယ်ယူနေကြတဲ့နိုင်ငံ၈နိုင်ငံကိုယာယီခွင့်ပြုထားတဲ့အစီအစဉ်ကိုလည်းအမေရိကန်ကဆုံးသတ်တော့မှာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတော့ယူရိုဆွေးရပေါ်အပြင်းထန်ဆုံးဖိအားပေးသွားမယ်ကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံချိုင်းဌာနကလည်းယူရိုနိုင်ငံကနေပြပကိုရေနံလုံးဝမတင်ပို့နိုင်ဖို့နိုင်ငံတကာကအကျဉ်းဖက်ဝါဒနဲ့ပြစ်ခတ်တွေကိုထောက်ပံ့ကူညီနေရတယ်မလုံနိုင်အောင်ဗန်ဒန်ရီရဖျက်တော့ဖို့သမ္မတဒေါ်နယ်ထရန့်ဆွေးကကတိပေးထားတဲ့အတိုင်းအကောင့်တွေပေါ်လိုက်တဲ့အစီအစဉ်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါသမ္မတထရန့်ဆွေးကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းပြီးအပြန်အလှန်အနေနဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေရှော့ပေါ်ပေးမယ်နိုင်ငံတကာသဘောတူညီချက်ကလည်းလွတ်ထွက်ထားပါတယ်အီရန်ရေနံဝန်ကြီးဘိုင်ဂျန်ဇက်နာကတော့အီရန်ရဲ့ရေနံတွေကိုပြပလုံးဝမတင်ပို့နိုင်တဲ့အထိအမေရိကန်ကလုံနိုင်မှာမဟုတ်တဲ့အကြောင်းမနေ့ကလည်းတုံ့ပြန်ပြောဆိုထားပါတယ်
ဒီနေ့ညညဆက်သွယ်ရေးဟွားဝေကုမ္ပဏီနဲ့ပတ်သက်တဲ့ဒီကဘေးဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ချက်တွေပေါက်ကြားခဲ့မှုနဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးကိုယာယူကနေဖယ်ရှားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးကေဗင်ဝီလျံဆန်စီကနေအစီအွေဆွေးနွေးချက်တွေပေါက်ကြားရဲဆိုတဲ့ခိုင်လုံတဲ့အထောက်အထားတွေတွေ့ရတာကြောင့်ဝန်ကြီးချုပ်ထရီဇာမေးကယာယူကနေထုတ်ခဲ့တာဖြစ်ပါတယ်။ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ထောက်ထားတွေတွေ့ရတာကြောင့်သူ့ကိုယာလူကနေဖယ်ရှားခဲ့တယ်လို့ဝန်ကြီးချုပ်မေကအများပြည်သူကိုအတိပေးစာမှာရေးထားပါတယ်။ Gavin Williamson ကတော့သူ့စီကပေါက်ကြားတာမဟုတ်ဘူးလို့အခိုင်အမာညင်းဆန်ပါတယ်။သူ့ကိုယာလူကနေမဖြုတ်ခင်ကိုသဘောနဲ့ကိုနှုတ်ထွက်ဖို့ဝန်ကြီးချုပ်ကအခွင့်အရေးပေးခဲ့ပေမဲ့နှုတ်ထွက်လိုက်ရင်သူအမားလှုပ်တယ်လို့ဝန်ခံရရောက်မှာမို့နှုတ်ထွက်ဖို့ညင်းဆန်ခဲ့တယ်လို့လည်းဝန်ကြီး Williamson ကပြောပါတယ်။အမျိုးသားလုံခြုံရေးကောင်စီစီဝေးဘွဲ့တစ်ခုအတွင်းဝင်ကြီးတချို့ရဲ့စိုးရိမ်ကန့်ကွက်မှုတွေကြားက 5G ကွန်ရက်ဖြတ်ရင်တိတ်အရင်မကြည့်တဲ့နေရာတွေမှာဟွာဝေကိရိယာတွေသုံးဖို့ဝင်ကြီးချုပ်ကဆုံးဖြတ်ခဲ့တဲ့ဆိုတဲ့သတင်းထွက်လာခဲ့တာပါဝင်ကြီးချုပ်ရုံးဘက်ကတော့ 5G ကွန်ရက်နဲ့ပတ်သက်လို့အပြည့်အစုံဆုံးဖြတ်ချက်မချရသေးဘူးလို့တုံ့ပြန်ခဲ့ပါတယ
်ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုနေ့6နာရီခွဲကနေ9နာရီထိ5ကီလိုမီတာ7 kHz 1683 5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးလက်ထောက်ဝန်ကြီးဒေးဗစ်ဟေးရဲ့မြန်မာနိုင်ငံခီးစဉ်တွင်မတိမငြိမ်ခြေနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကိုသွားပါတယ်။ဒီနေ့ရခိုင်ပြည်နယ်ခီးစဉ်တွင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေမျိုးကလူမှုသံရွက်နဲ့လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာခဲ့ခဲ့ဖို့ရည်ရွယ်ထားတဲ့လက်ထောက်ဝန်ကြီးဟေးကခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့မနေ့ကမှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းမျှော်လင့်ရပါတယ်။မေလ1ရက်နေ့ကနေ3ရက်နေ့ထိခီးစဉ်တွင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့သာမကအရက်ပဲလူမှုဖွဲ့စည်းကခေါင်းဆောင်နေနဲ့ပါတွေ့ဆုံပြီးဒီမိုကရေစီအတွင်းကုပြောင်းရေးပြစ်ခတ်တွေဆုံးသက်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြန်ရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွေးဆိုင်ရာအကြက်တဲတွေကိုဖြစ်ရှင်းကိစ္စတွေအာယုံဆိုင်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလဲခီးစဉ်မတိုင်ခင်မှာပဲနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဝန်ကြီးဟေးရဲ့အာရှခီးစဉ်တွင်မြန်မာနိုင်ငံမတိုင်ခင်ထိုင်းအင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ပြီးမြန်မာနိုင်ငံခီးစဉ်ပြီးမှတော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာရှိတဲ့စစ်တိုင်း၅ခုမှာအပြစ်ကရက်ဆဲထားမှုကိုမေလ၁ရက်နေ့ကနေဇွန်လ30ရက်နေ့ထိကာကွယ်ရေးဦးစီးချုပ်ရုံးကတက်တန်းထုတ်လိုက်တဲ့အပေါ်မှာအမေရိကန်တပ်ရုံးကအကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံပုံမှန်ငြိမ်းချမ်းရေးအတွက်အားပေးကူညီသွားရေးနဲ့ပဋိပက္ခတွေအတွင်ဒုက္ခရောက်တဲ့လူမှုအတိုင်းဝိုင်းတွေအတွက်အကူအညီပေးရေးကိုအမေရိကန်ပြည်ထောင်စုကဆက်လက်ကတိပြုတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်တိုင်း၅ခုမှာပြည်ခတ်ရဆဲရေးတက်တန်းတိုးကြောင်းကာကွယ်ဦးစီးချုပ်ရုံးကကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ရာရီထာနေကိုယ်စားလှယ် Not Authority ကကြိုဆိုခဲ့ပါတယ်အခုလိုတက်တန်းတိုးလိုက်တဲ့အတွက်မြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပုံမခိုင်မာအားကောင်းလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရာရီထာနေကိုယ်စားလှယ် Authority ကဖော်ပြပြောဆိုခဲ့တာကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗုဒ္ဓဦးနေတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရသူကပြောကြားသွားပါတယ်ပဋိပက္ခဒေသတွေမှာလူသားချင်းစာနာကြအကူအညီတွေအရေးပေါ်လိုအပ်နေသူတွေကိုအကူအညီပေးနိုင်ဖို့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်သွားဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့တွေကပြင်ဆင်နေတယ်လို့လည်းပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောပါတယ်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နေမြေ၅ခုမှာအပြစ်ရကာလ၂လထပ်တိုးလိုက်တဲ့အတွက်အဲ့ဒီကာလအတွင်းမှာမိုင်းလအဖွဲ့ MNDAA တောင်းပလောင် TNL KIA ကချင်လက်နက်ကိုင်အဖွဲ့တွေနဲ့တက်မတော်ကြား bilateral နှစ်ဖက်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့ဆွေးနွေးဆောင်ရွက်သွားမယ်လို့တက်မတော်ဘက်ကပြောကြားခဲ့ပါတယ်။2020ပြည့်နှစ်မှာငြိမ်းချမ်းရေးကိုအကောင့်ထည့်ခေါ်နိုင်ဖို့တက်မတော်ဘက်ကအပြစ်ခတ်ရစရေးကာလထပ်တိုးခဲ့တာဖြစ်ပြီးတော့ဒီကာလအတွင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအချိန်အဟုန်မြင့်ဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှပြန်ကြားရေးကော်မတီအတွေ့ရမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောကြားခဲ့ပါတယ်။ဒါပေမဲ့အပြစ်ရထားတဲ့ဒေသတွေထဲမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတချို့ရှိခဲ့ပါတယ်။
တီးလင်္ကာနိုင်ငံမှာလူပေါင်း250ကျော်သေဆုံးခဲ့ရတဲ့ခရီးယန်ဖျားကြောင်းနေတဲ့ဟိုတယ်တွေမှာတက်ခတ်မှုတွေကြုံခဲ့ပြီးတဲ့နောက်လူကြုံရေးအတွက်စိုးရိမ်တဲ့အကြောင်းရင်းတွေရှိနေတယ်ဆိုပြီးကက်သလစ်ခရီးယန်ခေါင်းဆောင်တွေကတနင်္ဂနွေနေ့ဘာသာရေးခန်းစားတွေကိုနောက်ထပ်သတင်းတစ်ပတ်ရန်နာလိုက်ပါတယ်။ထပ်မံရရှိတဲ့သတင်းတွေအရမူလကတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဘာသာရေးခန်းစားတွေကိုပြန်ဆက်နိုင်မှာမဟုတ်သေးတဲ့အကြောင်းကိုလံဘိုမြို့တော်ကကက်သလစ်ခရီးယန်အသင်းတော်ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်ထက်ယဟမတ်မက်ကွန်ရန်ချစ်ရဲ့တည်ထက်အောင်မေပွဲအခမ်းအနားကိုရုပ်မြင်သံကြားကနေထုတ်လွှင့်ပေးပါတယ်။တရုတ်နိုင်ငံငယ်အာနာဘန်ကတော့ပြီးခဲ့တဲ့ဧပြီလ27ရက်နေ့တနင်္ဂနွေနေ့အစ္စတာဘွဲတော်မှာကျုံရတဲ့အချမ်းဖက်တက်ခတ်မှုဟာ AS စစ်သွေးကြွတွေကိုတစ္ဆာခံကြောင်းကြေညာထားတဲ့ဒေသခံစစ်သွေးကြွအုပ်စု National Tohit Jamaat NTJ ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။
အင်အားချင်းဆိုင်ကလုံးမုန်တိုင်းလမ်းကြောင်းတက်နေတဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကာယိုရန်ကနေလူပေါင်းသက်တမ်းနီးပါးကိုအိန္ဒိယအာဏာပိုင်တွေကဘေးလွတ်ရာကိုရွှေ့ပြောင်းပေးနေပါတယ်။ဘင်္ဂလားပင်လယ်အော်ဘက်မှာတိုက်ခတ်နေတဲ့ဖန်နီလိုနာမည်ရတဲ့ဆိုင်ကလုံးမုန်တိုင်းဟာတောက်ကြနေ့နေ့လယ်ပိုင်းကျရင်လေတိုက်နှုန်းတနာရီကို128မိုင်နီးပါးနဲ့အိန္ဒိယနိုင်ငံအော်ဒီရှာပြည်နယ်ကိုဝင်ရောက်တိုက်ခတ်မယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အရှေ့ဘက်ကာယိုရန်ကအထက်စိတ်ကန်းကြီးနှစ်ခုကိုတာဝန်ရှိသူတွေပိတ်ထားလိုက်တယ်လို့မြေနေပိုင်းမှာနေထိုင်နေကြသူတွေဘေးကင်းရာပြောင်းရွှေ့နိုင်ဖို့အတွက်ထောင်ထဲချီတဲ့ကယ်ဆယ်ရေးတွေကကူညီပေးနေပါတယ်။ပြည်နယ်တွေကကာယိုရန်ဒေသဘက်မှာနေထိုင်ကြသူ8,000လောက်ကိုဒီကနေ့ရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ပင်လယ်ထဲကိုရောက်နေကြတဲ့တံငါတွေတွေကိုကမ်းပြန်လာကြဖို့ဆော့ဩထားတယ်လို့အော်ဒီရှာပြည်နယ်နဲ့ကဲ့ရဲ့အနောက်ဘန်ကောက်ပြည်နယ်ထဲမှာရှိနေနိုင်တဲ့ကဘာလက်ခီးတွေကိုလည်းအပန်းဖြေကမ်းခြေတွေကနေထွက်သွားဖို့အတွက်တိုက်တွန်းထားပါတယ်။ဖန်နီလေပြင်းမုန်တိုင်းကြောင့်လျှက်စစ်တပ်အားပြတ်တောက်မှုတွေမိရထားနဲ့ကားလန်အသွာလာတွေလည်းထိခိုက်နိုင်တယ်လို့ကြိုတင်သတိပေးထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆွေမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းရွာကအရသာ290ကျော်ကိုမြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးနေတဲ့နေရာမှာဗိုလ်တုနေညသကောင်ကျော်ဒီကနေ့မနေ့အစောပိုင်းကပြစ်ခတ်မှုတွေဖြစ်တာကြောင့်6ဦးသေဆုံး10ဦးဒဏ်ရာရရှိပါတယ်။ဒီလူတွေဟာအေးအေးရခိုင်လက်နက်ကင်အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကထိန်းသိမ်းဆွေးဆီးနေတာပါ။လူအုပ်နဲ့လက်နက်လူရဲ့တိုက်ခိုက်လာတဲ့အခြေအနေကြောင့်ပြစ်ခတ်နေနေရင်အခုလိုသေဆုံးတာလို့စစ်တပ်ဘက်ကပြောပါတယ်။ဒေသခံတွေကတော့ရွာသားတွေကိုဆွေးဆီးရင်ပြစ်တတ်ခဲ့တာလို့ပြောပါတယ်။ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်။
ဒီခိုင်လက်နက်ကန်အေးဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးတန်တရာနဲ့အရသား300နီးပါးကိုစုပြီးထိန်းသိမ်းထားတဲ့ကြောက်တန်းရွာစာတင်ကျောင်းတစ်ခုထဲမှာဒီကနေ့မနေ့အစောပိုင်းတနအီကျော်ကပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။တပ်မတော်သတင်းထုတ်ပြန်ရေးဖွဲ့တွဲဘက်တွင်းမှုဘူမှုရုပ်စော်မင်းထွန်းကတော့ထိန်းသိမ်းခံထားရတဲ့လူအုပ်ကနေလက်နက်လုပြီးတိုက်ခိုက်ဖို့ကြိုးစားတာကြောင့်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်နေနေရင်အခုလိုထိခိုက်ဒဏ်ရာရတာဖြစ်ခဲ့တာလို့ VUA ကပြောပါတယ
်။နောက်မျိုးစင်းတော့မပါတဲ့အပင်ကပဲ185ရောက်မှုကြာအဲ့ဒီအဆက်တွေကိုတောက်တန်းကြီးရတဲ့စာပင်ကြောင်းထဲမှာခက်ကထိန်းသိမ်းထားတယ်ဒီလိုစစ်ဆေးမှုတွေကြောင့်ဒီနေ့မနေ့ငါးရီမှာတော့အဲ့ဒီစာပင်ကြောင်းထဲကနေဆိုတော့ဒီလိုလူကြီးလူငယ်နဲ့ဖတ်ပြကြတာဒီလိုလုံခြုံရေးလုပ်တဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာဖွဲ့တွေရဲ့သမ္မတအဖွဲ့တွေကဝန်တိုက်ခိုက်လို့လာပါအကြောလို့ပဲဒီမှာတလူစီရပထမဆုံးတော့ office တတိယလုပ်တယ်ပြီးရင်ခဏဘဝဖောင်းပြီး6လပြခတာလုပ်တယ်ဆုံးဆုံးကြီးဖတ်ဖို့နဲ့လက်လက်စီးမဲ့အလေးထားပြီးဖြစ်တာလေအဲတော့တော့ဒီလိုပြန်လည်းပြခလိုက်ရတယ်ခုတော့စီးရတာတော့6လောက်ပြီးတယ်6လောက်ခါရတယ်4လောက်ကတော့6ပြည့်လုံးရောက်သွားတယ်
တန်ရန်ရရှိတဲ့သူ10ဦးကတော့နေ့လယ်ပိုင်းမှာနိုင်ငံတကာချက်ချင်းဒီအဖွဲ့အကူအညီနဲ့စစ်တွေဆေးရုံကိုပို့ဆောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေနဲ့ဖမ်းဆီးခံရသူမိသားစုဝင်တွေရမှာတော့မြန်မာစစ်တပ်ကစစ်ဆေးရင်ဒီလူတွေကိုပြစ်ဒဏ်သာဆိုပြီးတရင်ဖြစ်နေပါတယ်။တိစုံခဲ့သူရုပ်အလောင်းတွေကိုကြောင်းရှိမှာပုံထားတယ်လို့ကြောက်တန်းဒေသခံလူက VUA ကိုပြောပါတယ်။ပြစ်ကတ်မှုတွေဖြစ်ပြီးပြီးချင်းအစောပိုင်းမှာတန်ရန်ရရှိသူတွေကိုလည်းထုတ်မပေးခဲ့ဘူးလို့လည်းပြောပါတယ်။
ဒါနဲ့ခေါ်ထားတဲ့လူ150ကိုဒီနေ့ကမြေတနာကြီးကမှာပါအတန်းစီကြီးပြတ်တယ်လို့ချောက်ရတယ်ချောက်တယ်အတူတူနဲ့ဘာမှမဖြစ်စင်းလဲလို့ကတပတ်ပြတ်တာဒီခေါ်တဲ့အလောင်းတွေအဲဒီကြောင်းချင်းမှာပုံထားတယ်ဒဏ်ရာရတဲ့ဒီလိုစိတ်နှကူရတဲ့ဟူတဲ့ဒီဆရာမမုံရမိသားစုတွေမုံရလို့ဖြစ်နေဘယ်လိုကြောင်းပြချင်းနဲ့တက်တယ်ဆိုတော့ရခိုင်တွေကအကုန်လုံးသူတို့မကျင်တဲ့လို့တက်တယ်လို့ပြောရတယ်ဘာပြမမရှိတဲ့လူတွေအဲ့လူတွေကအေးမတရားမမပါရရတာရတာအဲ့ဒီကအားဖြစ်ဘူးဒီမှာလည်းမရှိဘူးအရင်က
တန်ရန်ရရှိထားတဲ့သူတွေဆေးရုံပို့ဖို့အတွက်ရွာလူကြီးတွေနဲ့တပ်နဲ့ညှိနှိုင်းတာတွေလုပ်ခဲ့ရတယ်လို့ဂျိတိတောင်မဲဆန္ ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်မင်းနေ့ပိုင်းမှာကြာတော့
ကျွန်တော်တို့ကလူကြီးတွေရောလူကြီးတွေခေါ်တော့သွားကြည့်တယ်အဲ့ဒီမှာ6ရောက်ပြီတယ်7ရောက်တယ်အဲဒီအမ်ဘူလန့်ကားကိုရေသေးတော့မျိုးကခေါ်တော့မရသေးဘူးကားကြီးရောမှရှိတယ်ဒါပေမဲ့ကားနဲ့ရေသေးတော့ဆေးကိုပို့ဖို့အတွက်ကားဒရိုက်ပါတွေကအကုန်လုံးပြီးဖမ်းထားတယ်ထိမပါနေသေးအဲ့ဒီလူတွေထုံထုံမပေးဘူးနောက်ပိုင်းမှာတော့တန်ရရတူတွေကိုစီရီဗီယန်ကြေးရွာကိုတယ်ဆောင်ခွေရပြီအဲ့ဒီကနေနိုင ยอดานเนี่ยคนเสียขั้นกูสาดิ้งยาววินเนี่ยเทนนิทาบีจ่อยังไงเล่นได้กันพอเนี่ยเสียสามมือชีมือชีเนี่ยจะสิเสนีแล้ววะตีละขั้นนี่ก็รอตาอายาตาลีพี่เดลูพี่นี่บีแม่ตาเป็กก็รอตีลูริฮาอีนี่เส้นเวนี่เดสูเรตันเดียเนี่ยสิเสนีวะเนี่ยยวนนี่น่าตาเก่ามือดีจ่อยอายาตาลาอีพ่อล่าสุดละข้อยจะบุกเข้าเข็นนี่เดลูตั้มรอตัวเรียนทุกอย่างอีพ่อก็บุมูจ้าสมินทงก็เปียวว่าเนี่ย
ยาบ้าบอกยิ่งมาขับไปใครจะรอมาชิบเอาเนี่ยคือรู้ก็อีวัตถะกันเลยคู่เพื่อนก็คือสิ่งอะไรตอนนั้นดูเป็นยานี่นะเด็กอ่ะมาแล้ววิญญาณอะไรขามาที่ยาบ้าตัวนี้วิญญาณอะไรเลยยาบุตรเข็ดเลยยี่โน่ละวันนั้นเนี่ยไม่เคยไปใครจ่ายเลยวันนี้เนี่ยเจ็บขนาดเลยสิอะไรหรอมาเดี๋ยวมันชอบมาที่รูปยานเลยเด็กอ่ะยิ่งขาดมันชีอยากให้พี่เนี่ยด้วยมั้ยยามาสิตาเนี่ยอยากให้เล่นกันอีพ่อรู้จักไต่ปุ่นที่ปอนิเซ่พี่เดี๋ยว
Lagani, Pansy, Ting Ting Tare, Miaumune, Laka Yaga, Nasakon Unaga, Tong Tizon Dakadalu, Miaumunema, Tika Muru Yao, the Janjani Munema, Bongo Jiwaga, the Utizongi, the Utanya Yashi Kevare. Every Latoya Nimale, Purida Mune, Sangin Tanga Nida Waima, Suya Tagani, Lijangani, Pikata Jiao, Jordan, Nautamane Tizongi, Seto Utanya Yashi Kevare, Mala Nasadia Nimale, Purida Mune, Sita Yuagema, Lanaji Lenanga, Pika Kaya Mujao, Jordan, Nautizongi, Amyabia, Tanya Yashi Kevare, Tilu Pika Muga, Eina Taipu Pira Jalu, Tamura Bega, Pioso Nidlu, Tirakan Yuagari Garo, Taipu Chip Wara Mashiba, Tamura Bega, Tata Pika de Suvi, Sosue Mugule, Shiniba.
နိုင်ငံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတစ်ခါတင်ပြချင်တာကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပကားတွေကိုကူညီဖြည့်ရှင်ရေးအတွက်နီလန်းရှာဖို့မြန်မာနိုင်ငံကိုတောင်းရကြရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနနိုင်ငံရေးရလက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာဒီကနေ့စစ်တွေမြို့ကိုတွားရောက်ပြီးပြည်နယ
Tonya Ja lay out there, Megan and Yaitana, Nangaya, let out when G. David Hale her. Kissing twin, Nemasua down when she do near Ramaka, a yapel move for a cigar, comes on in never to soon be. Democracy is in Kupion ye, Pitipakari is Sonda ye, Ninja in a mutapian letinia ye, Joba Muri, Omni ye, the Campinaga, Ludanian Sana Moon, Luke Quinisania, Aja Derigo, Pishin ye, Kisarigo, Ion Sai Sunny Thomas, so that you a genet, Yala Pipare. Let on Wunji David Hill ha, Digane Situ Mugo Yababi, Pinia Luta Okata, Usan Jolane, Dissongajan, Yango, American Tanyon Pioguya, Ariani Mandringa, Vio Ego Piobare.
In Rakhine State, he met with the Parliament Speaker. And as well
as ຈະຄັນປີນແນຍောင်းနေစဉ်အတွင်းလွတ်တော်ဥက္ကဋ္ဌအပါဝင်ရမ်မီရပ်ဖာရီနဲ့တွေ့ဆုံခဲ့ပါတယ်လက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်ဟာပြည်နယ်လွတ်တော်ဥက္ကဋ္ဌကိုလွတ်တော်အစအဦးမှာတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်လက်ထောက်ဝန်ကြီးအနေနဲ့ပြည်တွင်းနေရရွှေ့ပြောင်းနေထိုင်နေကြတဲ့ဒုက္ခသည်စခန်းတွေကိုတော့တွားရောက်ခဲ့ခြင်းမရှိဘူးလို့သိရပါတယ်လက်ထောက်ဝန်ကြီးဒေ ပေးဖို့လိုမလဲဆိုတာနဲ့ရခိုင်ပြည်ထောင်စုကူညီဖြည့်ဆည်းရေးအတွက်နီလန်နေရှာဖို့ရောက်လာခြင်းဖြစ်ကြောင်းလည်းအာရီယာနီမန်ဒရင်းကအခုလိုဆက်ပြောပါတယ
် The entire trip here and certainly what he wanted to hear from the civil society and
လက်ထောက်ဝင်ကြီးရဲ့ခီးစဉ်ရည်ရွယ်ချက်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လဲဆိုတာကိုအစိုးရတာဝန်ရှိသူတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အမြင်သဘောထားတွေကိုကြားသိနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေကိုပေးနိုင်မဲ့နည်းလမ်းတွေရှာဖွေဖို့လာရောက်ခြင်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအတွက်1988ခုနှစ်ကစလို့တောက်လျှောက်ကူညီပေးခဲ့တာမှာလွန်ခဲ့တဲ့နှစ်30ကျော်အတွင်းအဲ့ဒီမူဝါဒဟာတိတိတသားပြောင်းလဲသွားခဲ့ခြင်းမရှိဘူးလို့လည်းအာရီယာနီမန်ဒရင်းကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနနိုင်ငံရေးရာလက်ထောက်ဝန်ကြီးဒေးဗစ်ဟေးလ်နဲ့ဗုထုနည်းကတွေ့ဆုံခဲ့ကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတစ်ခုဖြစ်တဲ့ AAPPB နိုင်ငံရေးအကြီးအကဲကွန်ကြီးဆောင်လျှောက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရမှုကိုဘိုကြီးကလည်းမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးဖြစ်စဉ်တွေကိုလက်ထောက်ဝန်ကြီးနဲ့ဆွေးနွေးပြခဲ့ကြောင်းအခုလိုရှင်းပြပါတယ
်။အဓိကပြောချင်တာကမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတော့လူ့ခွင့်ရေးအခြေအနေအဲ့ဒါတွေကိုကျွန်တော်ပြောပြကြတယ်။ပြောပြကြပြီးရကကြတော့မြန်မာနိုင်ငံရဲ့ဒီအခြေအနေတွေတိုးတက်လာဖို့အတွက်ဟိုဘယ်လိုမျိုးတွေလုပ်တင်ကြလဲပေါ့။အဲ့ဒီအဲ့ဒါကိုတော့ကျွန်တော်မေးပါတယ်။မေးတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအလုတ်ကန်ဖန်တီးရေးဆိုတာလေဒီဒီမိုကရေစီရေးတော့ဒီမိုကရေစီအကြောင်းလေးတော့အရေးကြီးတဲ့အရာတစ်ခုဖြစ်တယ်။ပိတ်ဆို့နေုံတစ်ခုနဲ့တော့ကျွန်တော်တို့ကအလုပ်မဖြစ်ဘူး။ပိတ်ဆို့တာလေပိတ်ဆို့တာရှိတယ်လို့တစ်ဖက်ကလည်းပူးပေါင်းဆောင်ရွက်မှုတွေ pressure engagement လို့ခေါ်တဲ့မျိုးတွေနဲ့ကျွန်တော်တို့သွားတင်တယ်။လုတ်ကန်ဖန်တီးရေးကိစ္စတွေကိုကျွန်တော်တို့လည်းတစ်ဖက်ကလည်းလုတ်တင်တယ်ဆိုတော့မျိုးတွေကိုကျွန်တော်တို့ဖက်ကပြောပါတယ်
။သူတပြည့်တော့ရခိုင်ပြည်နယ်အပါအဝင်တိုင်းဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စတို့ကိုအလေးပေးဆွေးနွေးပြခဲ့တယ်လို့လည်းကိုဘူကြီးကပြောပါတယ
်ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားတွေအခြေအနေတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဖြစ်လာတဲ့အဓိကအကြောင်းအဲ့ဒီအဓိကအကြောင်းနဲ့မှာဒီပြည်ရင်းစစ်ဖြစ်နေတာဥပမာဆိုလို့ရှိရင်ရခိုင်မှာဆိုလို့ရှိရင်အေအေနဲ့တိုက်ပွဲဖြစ်နေတဲ့အတွက်ဒီကြောဒီရသားတွေကအဖမ်းခံနေတဲ့အခြေအနေရှိတယ်အဲ့လိုပဲဒီကချင်နဲ့ရှမ်းဘက်မှာလည်းအဲ့လိုတိုက်ပွဲတွေပြန်ပြီးတော့ဖြစ်လာတာမျိုးတွေရှိတယ်ဒါရင်အခြေအနေတွေကတော့ဒီဒီမိုကရေစီတော့တဲ့အခါမှာတော့အနောက်ဆက်ဖြစ်နေကြတဲ့မျိုးတွေဖြစ်တယ်။ဒီလိုစစ်ပွဲတွေအနေဆုံးရပ်တန့်တော့ဖို့အတွက်တော့သူတို့ဘက်ကဘာလို့ကျူးကျော်ဆောင်ရွက်လို့ရမလဲ။ဘာတမန်ကြီးအနည်းလမ်းတွေရ။ပြီးတဲ့အခါကျတော့တရုတ်ရဲ့ကောင်းမှုမှုမြန်မာနိုင်ငံမှာအဲ့တရုတ်ရဲ့ကောင်းမှုမှုတွေအကြောင်းကိုလည်းကျွန်တော်တို့ကြေကြေပြန့်ပြန့်ဆွေးနွေးပြတာလည်းရှိပါတယ်။နောက်ပြီးတဲ့အခါကျတော့လက်ရှိရှိနေတဲ့အစိုးရရဲ့အခက်အခဲပေါ့။အဲ့ဒီအခက်အခဲတွေကိုတော့ကျွန်တော်တို့ဒီအစိုးရနဲ့ဘယ်လိုကြိုးပမ်းနေလဲ။ပြောဆိုဆွေးနွေးလို့ရမလဲပေါ့။ဒါတွေကိုလည်းကျွန်တော်တို့အကြမ်းမင်းဆွေးနွေးပြတာပေါ့နော်သူအသေးစိတ်ကြီးတော့လည်းမဟုတ်ဘူးသူတွေ့ရတဲ့အချိန်ကလည်းဒီ9 right of base ရတဲ့ကတော့အများကြီးတော့လည်းဆွေးနွေးပြတာမျိုးတော့သိရှိပါဘူ
းအမေရိကန်နိုင်ငံရေးရာလက်ထောက်ဝန်ကြီး David Hale ဟာမနေ့ကမှတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကမနေ့ပြန်တောက်ကြနေနောက်ပိုင်းမှာပြန်မထွက်ခွာခင်တယ်လီကွန်ဖရင့်တယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်လက်ထောက်ဝန်ကြီး David Hale ဟာအာရှနဲ့အရှေ့အာရှခီးစဉ်တစ်စိတ်တစ်ဒေသအဖြစ်နဲ့အင်ဒိုနီးရှားထိုင်းနိုင်ငံတို့ကတဆင့်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးသူခီးစဉ်တစ်ခုလုံးမှာမြန်မာနိုင်ငံမှာအကြဆုံး၃ရက်ကြာနေထိုင်တာဖြစ်တယ်လို့သိရပါတယ်။လက်ထောက်ဝန်ကြီး David Hale ဟာမြန်မာနိုင်ငံကနေဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးရဲ့ရခိုင်ခီးစဉ်အကြောင်းကိုစုံဝင်းလိုင်ပြောပြသွားတာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။မနက်ပြန်မေလ3ရက်နေ့ဟာကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကမ္ဘာနေရာအနှံ့ပြားမှာတော့သတင်းသမားတွေဟာရန်လိုချင်းချောက်မှုတွေနဲ့ပိုပြီးရင်ဆိုင်လာနေရပါတယ်။နိုင်ငံတကာသတင်းမီဒီယာစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာသစ်အရ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်ထိခိုက်ကြာဆင်းလာနေပြီးဒီလိုဖြစ်ရတာဟာတစိကြပိုင်းအဖြစ်သတင်းနောက်တွေအပေါ်ရန်လိုမှုတွေတိုးလာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။သတင်းလွတ်လပ်ခွင့်ကဘာကြောင့်အရေးကြီးတယ်လဲဆိုတာကို Red Urban Sensitron ရဲ့အခုတစ်ပတ် plugin အစီအစဉ်မှာတင်ဆက်ထားတာကို VOA သတင်းတော့ Jesus O'Neil ကသတင်းပေးပို့ပါတယ်ကိုရန်နန်ကပြောပြမှာပ
ါ။ဂေါ်မာရှိတဲ့အာနာရှင်အစိုးရတွေကမီဒီယာတွေပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ကြိုးစားလာနေရတဲ့အမျှကဘာတော်ဝန်ကသတင်းတော့တွေဟာလည်းပြစ်မှတ်ထားခံလာနေရပါတယ်။လက်ရှိမှာသတင်းသမားများအဖွဲ့ရလေးလာတွေးရှိချက်အသစ်ရအကြောင်းတရားတန်ကြာလဲနေတာကကဘာတော်ဝန်နဲ့အမေရိကန်နိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့ပြောပါတယ်။အချို့တွေကတော့ဒါဟာဒီမိုကရေစီစနစ်ရဲ့တောက်တိုင်တွေကိုတိုက်ခိုက်တာဖြစ်တယ်လို့ပြောပါရယ်။ရောဘတ်မဟော်နီယာသတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီအဖွဲ့ကဒုတိယအမှုဆောင်ညွှန်ကြားရေးမှူးဖြစ်ပါရယ
်။ It's the journalists are really on the front lines of holding governments accountable.
အစိုးရတွေတာဝန်ခံမှုတာဝန်ယူမှုရှိစေဖို့နဲ့ပွင့်လင်းမြင်သာမှုရှိစေဖို့အတွက်ဒေသတွေကရှေ့ဆက်ကအမှန်တကယ်ဥဆောင်တိုက်ပွဲဝင်နေတာပါ။လူတွေရဲ့အခွင့်အရေးတွေဘာဖြစ်နေလဲ။သူတို့ပေးထားတဲ့အခွင့်အရေးတွေကိုဘယ်လိုသုံးနေသလဲ။သတင်းသမားတွေမရှိဘူးဆိုရင်အစိုးရတွေအနေနဲ့အဲ့ဒီအခွင့်အရေးတွေကိုကန့်တတ်တဲ့မူဝါဒတွေချမှတ်လာနိုင်တယ်လို့အားဒီလေစာမှုတွေကလည်းတိုးလာမှာဖြစ်ပါတယ်။စိုက်ဘာတိုက်ခိုက်တာဖန်ဆီးရေးယူတာပြန်ပြီးဆွဲတာတွေကသတင်းမီဒီယာတွေကိုချင်းချောက်ဖို့အတွက်အသုံးပြုလာနေတဲ့နည်းလမ်းတစ်ချို့ဖြစ်ပြီးတော့တချို့ကိစ္စတွေမှာဆိုရင်တပ်ဖြတ်တဲ့အထိပါဖြစ်လာနေပါတယ်။တရုတ်နိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတွေဟာကမ္ဘာမှာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်ဆုံးနိုင်ငံတွေဖြစ်တယ်လို့ဒီအစိုးရခန်းစာကဆိုပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံမှာဆိုရင်လည်းအစိုးရထိပ်ပန်းအရာရှိတွေကိုဝေဖန်တဲ့သတင်းမီဒီယာတွေကိုသတင်းတူတွေသတင်းမားတွေလို့ဖော်ပြတာကြောင့်အမေရိကန်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာမနစ်ကတဲ့စာရင်သုံးမှတ်ကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကသူတို့အလုံးဆက်လုပ်နိုင်အောင်ကာကွယ်ပေးထားတယ်လို့သတင်းတောက်တွေကပြောပါတယ်။ Amanda Bennett ဟာ VOA ရဲ့ညွှန်ကြားမှုဖြစ်ပါတယ
် That's the difference between us and a lot of the other countries which is
ကျမတို့နိုင်ငံနဲ့တခြားနိုင်ငံတွေအတော်များများကြားမှာကွာခြားတဲ့အချက်ကတော့တရားဥပဒေစိုးမိုးရေးပါကျမတို့စီမားကတရားဥပဒေစိုးမိုးမှုရှိတယ်လေဥပမာပြောရရင်ကျမတို့ VOA ကို American အစိုးရကငွေကြေးထောက်ပံ့ထားတယ်ဆိုပေမဲ့လေကျမတို့ကိုတီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်အောင်ဥပဒေတွေနဲ့ပြဋ္ဌာန်းထားပါတယ်ဒါကြောင့်မို့လို့ကျမတို့ဟာအမှန်တကယ်လွတ်လပ်စွာပြောဆိုနိုင်တာလေဖြစ်ပါတယ
်တချိန်ကအာရှမှာသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတခုလိုချီးကျူးခံရတဲ့ဖိလစ်ပိုင်နိုင်ငံမှာဆိုရင်လေအခုဆိုရင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမီဒီယာတွေကိုဆက်လက်ချိန်ချောင်းနေတဲ့အတွက်သတင်းသမားတွေအပေါ်မှာရန်လိုမှုတွေပို့ပြီးတော့များလာနေပါတယ်။ Maria Ressa ဟာ Rebel သတင်းမီဒီယာရဲ့အမှုဆောင်ရာရှိချုပ်နဲ့ Editor ချုပ်ဖြစ်ပါတယ
်။ If you look in the last 14 months, the Philippine government
လုံးဝတဲ့ဆက်လေးလာကိုပြန်ကြည့်ရင်ဖိလစ်ပိုင်အစိုးရကျမတို့ကိုတရားစွဲတာဆက်တမှုရှိပါတယ်။နှစ်လအတွင်းကျမအနေနဲ့အမခံ၈ကြိမ်ယူခဲ့ရပြီးတော့ပြီးခဲ့တဲ့၅ဘက်ကဆိုရင်၂ကြိမ်ဖမ်းခံရတယ်၊တစ်ကြိမ်ထိန်းသိမ်းခံခဲ့ရပါတယ်။
မြန်မာနိုင်ငံမှာဆိုရင်လည်း2019ခုနှစ်ကရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံမှုနဲ့ပတ်သက်ပြီးတော့သတင်းရေးသားခဲ့တာကြောင့်ထောင်ဒဏ်9နှစ်ချမှတ်ခံခဲ့ရတဲ့ရိုက်တာသတင်းတော်2ဦးရဲ့အယူခံကိုတရားလွတ်တော်ချုပ်ကပြီးခဲ့ဧပြီလကပယ်ချခဲ့ပါတယ်။စတီဗန်ဂျေးအက်ဒလာဟာရိုက်တာသတင်းဌာနရဲ့အေဒီတာချုပ်ဖြစ်ပါတယ်။
The case was clearly a setup. It was clear in every aspect. One of the
ဒီမူကဘေဘက်ကကြည်ကြည်တက်တက်စင်ပြီးဖန်နေဆိုတာရှင်းပါတယ်။ရဲတပ်တွေတွေကတယောက်ကဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးသူစီမှာမှတ်တမ်းမှတ်ထားတာတွေရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒါတွေကိုသူမီးရှို့ဖျက်ဆီးလိုက်ပါတယ်။နောက်တစ်ယောက်ဆိုရင်လည်း "तू ဘာပြောရမလဲ"ဆိုတာမေ့မသွားအောင်သူ့လက်ပြီးမှရေးထားတယ်လို့ဆိုပါတယ်။တတိယတယောက်ကလည်းကျွန်တော်တို့သတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းဖို့အတွက်သူတို့ကိုညွှန်ကြားခဲ့တယ်လို့ထွက်ဆိုသွားပါတယ်။သူတို့ဖမ်းခံရတာဟာဒီလူသားမှုကြီးနဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြခဲ့လို့ဆိုတာရှင်းပါတယ်
။ဒီအစီရင်ခံစာရတော့ကဘာမှသတင်းမီဒီယာလွတ်လပ်ခွင့်အရှိဆုံးကနော်ဝေးနိုင်ငံဖြစ်တယ်ဆိုပြီးတော့ပေါ်ပြထားပါတယ်ခင်ဗျာ
ကမ္ဘာတဝန်းကသတင်းလွတ်လပ်ခွင့်နေ့အကြောင်းနဲ့ပတ်သက်လို့ကိုရန်နိုင်တင်ပြခဲ့တာပါမြန်မာတပ်မတော်ကမြန်မာပြည်အရှိမြောက်ပိုင်းစစ်တိုင်း၅ခုမှာယာယီအပြစ်ရစဲခြင်းတပ်တန်းနောက်ထပ်၂လတိုးလိုက်တာနဲ့ပတ်သက်လို့လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာကျွန်တော် VOA ရဲ့အစီအစဉ်တွေကိုဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်။ဗင်နီဇွဲလားနိုင်ငံမှာယာယီသမရဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွာကွဲတို့ကဒီနေ့စတင်မဲ့ဆန္ဒပြလှုပ်ရှားမှုကနေအထူးသဖြင့်တရားထီဆင်နွှဲသွားမယ်ကြောင်းပြောဆိုလိုက်ပါတယ်။လူလူအောင်ချမှုနဲ့သမရနီကိုလတ်စ်မာရူရူဆွေရကိုယာယီကနေအမြန်ဆုံးဖယ်ရှားနိုင်မှုအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်နောက်ရှိခဲ့တဲ့ရုရှားနဲ့ထရက်စီယိုအဖွဲ့တာဝန်ရှိသူတွေကြားပူးပေါင်းကြံစည်ခဲ့တာရှိမှရှိအစီအစဉ်ကစားနဲ့ပတ်သက်လို့အောက်လွှတ်တော်ဂျာနာဝဲကိုရှင်းနေချက်ဝီလျံဘာတက်ရောက်မှာမဟုတ်ပေမဲ့ဂျာနာဝဲကိုစီစဉ်တိုင်းဒီနေ့ဆက်လုပ်သွားဖို့ရှိပါတယ်အောက်လွှတ်တော်တရားရေးကော်မတီရှင်းမောက်ဂျာနာဝဲမှာတရားစီရေးချုပ်လာရောက်ထွက်ဆိုမူလာတော်ကစီစဉ်ထားရမယ်လဲမနေ့နောက်မှကမှပဲမလာဖြစ်တော့တဲ့အကြောင်းအကြောင်းကြားခဲ့တာပါUN နိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေယာယီဖယ်ရှားထားတာကိုရပ်ဆိုင်ပြီးအမေရိကန်ကစီးပွားရေးတန်ခတ်မှုတွေတိုးမြင့်မှုပြင်ဆင်နေပါတယ်။ UN နိုင်ငံကရေနံတွေကိုအဓိကဝယ်ယူနေကြတဲ့နိုင်ငံရှင်းနိုင်ငံကိုယာယီခွင့်ပြုထားတဲ့စီစဉ်ကိုလည်းအမေရိကန်ကအဆုံးသတ်တော့မှာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမက်ပွန်ပီယိုကတော့ UN အစိုးရပေါ်အပြင်းထန်ဆုံးဖိအားပေးဆောင်မှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနနိုင်ငံရေးလက်ထောက်ဝန်ကြီးဒေးဗစ်ဟေးရဲ့မြန်မာနိုင်ငံခီးစဉ်တွင်မတူးမညီအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကိုလည်းတွားရောက်ခဲ့ပါတယ်။ဒီနေ့ရခိုင်ပြည်နယ်ခီးစဉ်တွင်ပြည်နယ်လွတ်တော်ဦးထဦးဆန်ကျော်လာနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေမျိုးကလူမှုတိုင်းဝိုင်းနဲ့လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရင်းနဲ့လူသားချင်းစာနာမှုအခြေအနေကိုလေ့လာကဲကပ်ဖို့ရည်ရွယ်ထားတဲ့လက်ထောက်ဝန်ကြီးဟေးကခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့မနက်ဖြန်မှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြမယ်လို့လည်းမျှော်လင့်ရပါတယ်။မေလ၁ရက်နေ့ကနေ၃ရက်နေ့ခီးစဉ်အတွင်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့တမကအရက်ဖက်လူမှုဖွဲ့စည်းကခေါင်းဆောင်နေနဲ့ပါတွေ့ဆုံသွားမှာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အတွက်စီစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ7.25ရုပ်ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.